ရင်သစ်သမ္မတအမနီယယ်မက်ခရွန်ဟာအစ္စရေးနိုင်ငံကိုဒီနေ့မှတွားရောက်ခဲ့ပါတယ်။ဟာမတ်တို့ရဲ့တိုက်ခိုက်မှုအပြီးအစ္စရေးနဲ့စီးလုံးညီညွတ်မှုကိုထုတ်ဖော်ပြသတဲ့ပုံနဲ့ဂါဇာကမ်းမြောင်မှာရှိတဲ့အရက်သားတွေကိုအကာအကွယ်ပေးဖို့တွန်းအားပေးတဲ့အနေနဲ့အစ္စရေးကိုနောက်ဆုံးမှတွားတဲ့ကမ္ဘာခေါင်းဆောင်တူလည်းဖြစ်ပါတယ်။မက်ခရွန်ကအစ္စရေးသမ္မတအိုက်ဇက်ဟာဇက်ကိုဖြစ်ပျက်ခဲ့တာတွေအတွက်ဘရောမှာမိနိုင်မှာမဟုတ်ကြောင်းနဲ့ဟာမတ်ကထိမ့်သိမ်းထားတဲ့တရားခံအားလုံးကိုလွှတ်ပေးဖို့ထိတ်တန့်ဦးစားပေးဖြစ်တယ်လို့ပြောခဲ့တယ်လို့အကြံဖက်ဝါဒကိုစန့်ကျင်တဲ့စစ်ပွဲမှာအစ္စရေးတယောက်တည်းအထီးကျန်မနေစေရဘူးဆိုတာကိုသိစေလိုကြောင်းလည်းပြောပါတယ်။အစ္စရေးစစ်တပ်ကဟာမတ်ဌာနချုပ်ကိုပြစ်မှတ်ထားပြီးဟာမတ်လက်ထောက်တပ်မှုအများအပြားတိုက်စုံးမှုအပါအဝင်ဂါဇာကမ်းမြောက်ဒေသမှာလေကြောင်းတိုက်ခိုက်မှုတွေဆက်လက်လှုပ်ဆောင်နေတယ်လို့ပြောပါတယ်။ဒီတင်ပတ်တဲ့အစ္စရေးရဲ့တိုက်ခိုက်မှုတွေမှာလေဗရွန်အခြေစိုက်စစ်သွေးကြွဟစ်ဘိုလာအဖွဲ့ကိုလည်းပြစ်မှတ်ထားခဲ့တယ်လို့ပြည်ပခကျေပြန့်လာအောင်လုပ်မယ်ဆိုရင်ပေးဆက်ရမယ်လို့လည်းအစ္စရေးသမ္မတကတတိပေးခဲ့ပါတယ်။ဟာမတ်အဖွဲ့ရဲ့ဒီလာဇန်ကတိုက်ခိုက်မှုကြောင့်အစ္စရေးမှာလူ1400ကျော်တေဆုံးခဲ့ပြီးပါလက်စတိုင်းကျန်းမာရေးဝန်ကြီးဌာနကတော့ဂါဇာမှာတေဆုံးသူအနည်းဆုံး9089ဦးရှိလာခဲ့ပြီးအခြားလူပေါင်း15293ဦးဒဏ်ရာရခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ရှင်။